G7 ဆမ်မှုထိပ်သီး9နိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်ပြီးမြန်မာရေးတဲ့ထဲထဲဝင်ဆောင်ရွက်ပေးဖို့မြန်မာအရက်ဖက်လူမှုအဖွဲ့အစည်း400နီးပါးကဇွန်လ21ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းတောင်းဆိုလိုက်ပါတယ် G7 အဖွဲ့ဝင်နိုင်ငံတွေကအခုနောက်ဆုံးမြေတိမ်မှာကျင်းပတဲ့အစည်းအဝေးကနေကြေညာချက်ထုတ်ပြန်ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအလေးပေးဖော်ပြတာကိုကြိုဆိုကြောင်းဒါပေမဲ့မြန်မာအချက်အသေးအတွက်အာဆီယံကအဓိကနေရာကနေချင်းကပ်လှုပ်ဆောင်ဖို့ပြောကြားတာဟာမှားယွင်းတယ်လို့ယုံကြည်ကြောင်းဖော်ပြထားပါတယ်။အာဆီယံအဖွဲ့ကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့တည်တည်ကြာကြာလှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက် G7 အဖွဲ့ဝင်နိုင်ငံတွေကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးဖို့ကိုတိုက်တွန်းနေကြတာပါ။မြန်မာနိုင်ငံကို G7 နိုင်ငံတွေကအထူးကိုယ်စားလှယ်တူချက်ချင်းစေလွှတ်ပေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှနာဘာဂနာရဲ့ဒီအတူG7 အထူးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့ဒေသအတွင်းနိုင်ငံတွေနဲ့တန်တမာရေးဆွေးနွေးမှုတွေလုပ်ပြီးပူးပေါင်းဆောင်ရွက်နိုင်မဲ့အစီအစဉ်တွေချမှတ်ပေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ G7 အထူးကိုယ်စားလှယ်တို့ဟာဆေးအုပ်စုနဲ့သာမက NUG အမျိုးသားညီညွတ်ရေးအစိုးရတိုင်းသာလက်နက်ကိုင်အဖွဲ့တွေ CDM အာနာဖီဆန်ရေးလှုပ်ရှားသူတွေနဲ့အကြမ်းဖက်လှုပ်ရှားမှုဦးဆောင်နေတဲ့လူငယ်တွေနဲ့လည်းဆွေးနွေးညှိနှိုင်းမှုကိုတောင်းဆိုကြပါရစေခင်ဗျာ